ကမန်တိုင်းနာအမိကနိုင်ငံသားစီစီကပြားတွေထုတ်ပေးတာကိုနိုင်ငံရေးပါတီတွေကကန့်ကွက်တဲ့သတင်းဖြစ်ပါတယ်။ဘာသာရေးလူမျိုးရေးအသွင်ဆောင်ပြစ်ပခါလေးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်တွေကရန်သည်မြို့နယ်မှာတော့လူဝင်မှုကြီးကြပ်ရေးဦးစီးဌာနကနေအစ္စလမ်ဘာသာဝင်တွေကိုကမန်တိုင်းရင်းသားဆိုပြီးနိုင်ငံသားစီစီကပြုတ်လုပေးနေတဲ့ဆိုတဲ့သတင်းပေါ်မှာရခိုင်နဲ့ကမန်တိုင်းရင်းသားနိုင်ငံရေးပါတီတွေကကန့်ကွက်လိုက်ကြပါတယ်။ရန်သည်မြို့နယ်ကြောက်မီမော်ကျေးရွာမှာရှိနေတဲ့ကမန်လူဦးရေထပ်ပို့ပြီးတော့မှတ်ပုံတင်တွေလုပ်ပေးနေတယ်လို့လည်းနိုင်ငံရေးပါတီတာဝန်ရှိသူတွေကပြောပါတယ်။သတင်းပြေဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရံပြင်းမြို့နယ်ကြောက်မြင့်ပေါ်ကျေးရွာမှာရှိတဲ့အစ္စလမ်ဘာသာဝင်တွေကိုကမန်တိုင်းသားဆိုပြီးနိုင်ငံသားစီစီရေးကတွေထုတ်ပေးနေတဲ့ပုံမှာပြန်လည်စီစစ်ပေးဖို့ရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ AFD ကတောင်းဆိုခဲ့တယ်လို့ရံပြင်းမြို့နယ် AFD ပါတီဥက္ကဋ္ဌဦးမြင့်လွင်ကပြောပါတယ်
ဒီကြမ်းပေါ်မှာလောကထဏာကလာပြီးတော့သတ်ပုံတွေထုတ်ပေးတယ်။ထုတ်ပေးတဲ့နေရာမှာဒီနေရာမှာလွင်မမှုတွေတွေ့နေရတယ်။အဲ့ဒီလွင်မမှုတွေကိုအကျဉ်းမှန်မှန်ကန်ကန်ဥပဒေပေါင်းနဲ့စီစိတ်ပြီးတော့သတ်ပုံတွေထုတ်ပေးခြင်းကပို့ပြီးတော့ဒါဥပဒေရမှန်ကန်တယ်လို့ထင်တဲ့အတွက်ကြောင့်ဒီလိုလွင်မမှုမရှိအောင်အဲ့ဒီသတ်ပုံတွေကိုထုတ်ပေးဖို့ကျွန်တော်ကန့်ကွက်ဆွေးနွေးတာပါ။ဥပဒေရနိုင်ငံသားစီခွင်နဲ့ပတ်သက်လို့လည်းသူတို့မှာအခွင့်အရေးမရှိတဲ့လူတွေရှိတယ်။အခုအဲ့ဒီလူတွေရောအကျဉ်းထုတ်ပေးနိုင်ဖို့အခြေအနေရှိတဲ့လူတွေရောအကောင်ရောပြီးထုတ်ပေးတဲ့အခါမှာဥပဒေပေါင်းပြင်တဲ့ကိုရောက်တော့တယ်လို့ကျွန်တော်ခံစားရပါတယ်။
ကောက်ဝက်စာကိုမြို့နယ်တရားအုပ်ချုပ်ရေးဦးစီးဌာနကိုစက်တင်ဘာလ5ရက်နေ့ကပေးပို့ထားပါတယ်။ဩဂုတ်လကုန်ပိုင်းတုန်းကနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကနေတာဝန်ရှိသူတွေကကြောင်းမြင့်မော်ကြီးရွာကိုရောက်ရှိလာပြီးစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစီစီရေးကတ်တွေထုတ်ပေးခဲ့ပါတယ်။လက်ရှိကြောင်းမြင့်မော်ရွာထဲမှာကမန်တိုင်းသားဦးရီရာကနန်းမပြည့်ပြင်မဲ့လည်းနိုင်ငံသားစီစီရေးကတ် 3,000 ကျော်ထုတ်ပေးတဲ့ပုံမှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ AFD ကနေကောက်ဝက်ခဲ့တယ်လို့ဦးမြင့်လွင်ကပြောပါတယ်။
သတ်ပေါ်တယ်လို့လာကူလက်ရှိကျွန်တော်သိရရအရာဆိုလို့ရှိရင်3,306ရောက်ပြီးတော့ပြီလက်ရှိကမှဥပဒေရှိမှာလောလောဆယ်ရှိမှာ90လောက်ပဲရှိနေအဲ့ဒီ3,000တွေကဘယ်လိုကဘယ်လိုဖြစ်လာလဲဘင်္ဂလီတွေကနေပြီးတော့ကမန်ပြင်းသားအခြေကျုံးလိုက်ပြီးတော့မှသတ်ပေါ်တယ်လို့ပြောတဲ့ပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ပါတီရဲ့ကျွန်တော်ပြင်ရခြင်းဖြစ်ပါတယ
်ဒီကကျင်းနေတဲ့ဖြစ်ပွားခဲ့တဲ့ရေကင်းနောက်ပိုင်း2018ခုနောက်ပိုင်းကြောက်လီမော်ရွာကကမန်မျိုးရမ်းများပြားဟာရန်ကုန်မြို့မှာရှေ့ပြောင်းနေထိုင်ခဲ့ပါတယ်ဒီဖြစ်စဉ်အတွက်နိုင်ငံသားစီစီရေးကထုတ်ပေးတာပြန်လည်စီစစ်သေးဖို့ကမန်မျိုးရာတိုးတက်ရေးပါတီကလည်းစက်တင်ဘာလ4ရက်နေ့မှာကန့်ကွက်စာပေးပို့ခဲ့ပါတယ်။ကမန်လူမျိုးညီခံပြီးနိုင်ငံသားစီစီရေးကတွေထုတ်ပေးတဲ့ကိစ္စဟာမဖြစ်သင့်ဘူးလို့ကမန်မျိုးရာတိုးတက်ရေးပါတီဒုဥက္ကဋ္ဌဦးလှတိုးကပြောပါတယ
်။မဖြစ်သင့်တဲ့ကိစ္စတစ်ခုပေါ့နော်။ဒါသူကလှုပ်ပေးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကသွားပြီးတော့မလှုပ်ပါနဲ့ဆိုပြီးသွားပြောလို့ရတဲ့ကိစ္စမှမဟုတ်တာ။
အစ္စလမ်ဘာသာဝင်ကြောင့်ဒီမော်ကြီးဝါဒဥအောင်သိန်းကတော့အစိုးရအနေနဲ့ဥပဒေနဲ့အညီလှုပ်ပေးတာလို့ယူဆကြအောင်အခုလိုပြောပါရစေ
။ဒါလောကကလှုပ်ပေးတယ်ကျွန်တော်တို့ကမသိနိုင်ဘူး။သူတို့ကဥပဒေနဲ့ညီလှုပ်ပေးမှာပေါ့။ဥပဒေနဲ့မညီတော့လှုပ်ပေးမှာမဟုတ်ဘ
ူး။ကြောင့်ဒီမော်ကြီးဝါမှာကမန်တိုင်းသားတွေနဲ့အတူအစ္စလမ်ဘာသာဝင်ရိုဟင်ဂျာလို့သူတို့ကိုယ်ကိုသူတို့ခေါ်ဝေါ်နေတဲ့လူတွေနေထိုင်ကြပါရစေ။ဘင်္ဂလီတွေကိုကမန်တိုင်းသားတွေဖြစ်နိုင်ငံရေးစီစီရေးကလှုပ်ပေးတယ်ဆိုတာအစိုးရ policy မရှိဘူးလို့သမ္မတရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောသေးကပြောပါတယ
်။မဟုတ်မလို့မလို့ဘူးဆိုတာကျွန်တော်တို့ကဘင်္ဂါလီဖြစ်ပြီးတော့ကမန်မာလို့မလို့။အဲဒီလည်းနည်းနည်းလေးချင်းချင်းလေးလေးဖြစ်အောင်နောက်ကသက်ဆိုင်တဲ့ဝန်ကြီးဌာနကိုမေးပေးပြစ်ချင်တယ်။ဆိုတော့အဓိကမျိုးဆိုတော့ policy မှာမရှိဘူး။ဟောကမန်မဟုတ်တဲ့လူကိုကမန်လို့ကျွန်တော်စဉ်းစားဖို့မပေးဘူး။
နိုင်ငံသားစီစီရေးကတ်လုတ်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနနဲ့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းခဲ့ပေမဲ့လည်းဖြေကြားခြင်းမရှိခဲ့ပါဘူး။ရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေဆိုင်ဆောင်ရွက်စီလိုပြီးကမန်တိုင်းသားတွေဖြစ်နိုင်ငံသားစီစီရေးကတ်လုတ်ပေးနေတဲ့သတင်းပေါ်စိုးရိမ်မိကြောင်းဒီလိုလုတ်ရဟာနိုင်ငံတော်အနာဂတ်နဲ့အထောက်အကူအနာ၃ရက်ကိုများစွာထိခိုက်စေလို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါလေရှင်။